အခုလာထဲမှာပဲမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့တက်မတော်အစိုးရညီညွတ်ရေးအဖွဲ့တို့အပြစ်ခတ်ရဲစဲရေးအတွက်ဆွေးနွေးမှုတွေပြုလုပ်ဖို့ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ထဲမှာအခုရက်ပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားတွေထိခိုက်သေးတဲ့အထိတိုက်ခိုက်မှုတွေရှိလာတာကတော့ညီညွတ်ရေးလုပ်ငန်းစဉ်အတွက်အကျိုးရှိမှာမဟုတ်ဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့စစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အတွက်ဒီလိုတိုက်ပွဲတွေဖြစ်ရတာလို့ပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
။မြောက်ပိုင်းလက်နက်ကိုင်လေးဘွဲ့နဲ့အစိုးရကိုယ်စားလှယ်တွေတပ်မတော်ဘက်ကကိုယ်စားလှယ်တွေအပြစ်ရစဲကိစ္စနဲ့ပတ်သက်ပြီးဒီလအောက်တိုဘာတွင်တွေ့ဆုံသွားဖို့ရှိနေပါတယ်။ဒါပေမဲ့လည်းဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ AA, MNDAA, TNLA နဲ့KIA တပ်တွေရှိတဲ့နေရာတွေမှာနှစ်ဖက်ပစ်ခတ်မှုတွေရှိနေလို့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတွားနိုင်ပါမလားဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါအရက်သားတွေထိခိုက်မှုရှိလာတာနဲ့ပစ်ခတ်တိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနေရတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အကျိုးဖြစ်မှာမဟုတ်ဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းက VOA ကိုပြောပါတယ်
တော့ကဒီတပတ်နောက်ပိုင်းမှာစိန်ကြီးမျိုးလယ်မှာဖြစ်ခဲ့တဲ့ဟာဆိုရင်တော့တက္ကသိုလ်ကပုတ်ချုပ်မှုလုံခြုံရေးဆောင်ရွက်နေတဲ့ကျွန်တော်ရင်းနှံကိုပြစ်ခတ်ခဲ့တာမျိုးရှိတယ်။အဲလိုမျိုးပြစ်ခတ်ခဲ့တာမျိုးကတော့ကျွန်တော်ငွေရေးလုပ်ငန်းစဉ်ရုံးဒီအပေါ်မှာအပေါင်းလက္ခဏာအောင်တဲ့သဘောတော့မရှိဘူး။ကျွန်တော်ကွယ်လွဲနေရမျိုးတွေဟာဒီကငွေရေးလုပ်ငန်းစဉ်အတွက်တော့ပြည်ပြောကြအကျိုးရှိဆုံးစေတာဒါအားလာမရှိပါဘူး။
ပြည်တွင်းဆက်ရတမှုနဲ့တဖက်သက်အပြစ်ရစဲဖို့ရည်ရွယ်ပြီးဒီနှစ်ကုန်အထိထိုးစစ်ဆင်တိုက်ခိုက်ရာတွေကိုရစဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကင်သုံးဘွဲ့ကစက်တင်ဘာလ20ရက်မှာကြေညာခဲ့ပါတယ်။ဒါပေမဲ့လည်းတပ်မတော်ဘက်ကထိုးစစ်တွေဆက်ပြီးရှိနေကြောင်းရခိုင်လက်နက်ကင် AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုပြောပါတယ်။
ထိုးစစ်တွေမလုပ်ဘူးဆိုပြီးတော့မှဒါကျွန်တော်တို့ဘက်ကဥစ္စာပေါ့နော်ဒါရပ်တန့်ထားတာရှိတယ်ဒီအခုဆွေးနွေးပွဲကိစ္စနဲ့ပတ်သက်လို့ကတော့ဒါကျွန်တော်တို့ဘက်ကတော့အမြဲတမ်းဒါတကောက်ဖွင့်ထားတဲ့ကိစ္စပြဆိုတော့အခုဒီမြေပြင်မှာတိုက်ပွဲတွေကဆက်ဖြစ်နေတယ်ဆိုတဲ့ဥစ္စာကလည်းပဲဒါကျွန်တော်တို့ဘက်ကသွားတိုက်လို့ဖြစ်တာမဟုတ်ဘူးတကယ်လို့ဒါဗမာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်တွေကိုရလိုက်မယ်ဆိုလို့ရှိရင်တော့ဒီမြေပြင်မှာအခုဖြစ်နေတဲ့တိုက်ပွဲတွေရပ်သွားနိုင်တဲ့အနေအထားတွေရှိတယ်ဗ
ျမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရအပြင်တပ်မတော်ဘက်ကကိုယ်စားလှယ်တချို့မကြခင်ပြန်တွေ့ကြဖို့သဘောတူညီခဲ့တဲ့အနေအထားမှာရခိုင်နဲ့ရှမ်းမြောက်မှာတိုက်ပွဲတွေပိုပြီးခက်ဆိတ်ဆိတ်ဖြစ်လာပါတယ်။တစ်ဖက်မှာတိုက်ပွဲတွေရှိနေပြီးတစ်ဖက်မှာလည်းဆွေးနွေးပွဲတွေရှိနေတဲ့ပုံစံအတိုင်းဆိုရင်တစ်ချိန်ချိန်တော့တိုက်ပွဲတွေလျှော့ချနိုင်လိမ့်မယ်လို့မြင်ကြောင်းစစ်ရေးနိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စုကသုံးသပ်ပါတယ်။
တိုက်တော်မထူဘူးလေဒီတိုက်ပွဲကတော့ရက်လို့ရမှာမဟုတ်ထင်တယ်ဒီရခိုင်ဘက်မှလည်းတိုက်ပွဲဖြစ်တာမကောင်းဘူးမြောက်ဘက်မှလည်းသူတို့ကတိုင်ညီတဲ့မှာတိုက်ပွဲဖြစ်တာတွေ့ရတယ်အဲ့တော့တိုက်ပွဲတွေဖြစ်လို့ဆွနုပွဲကတော့နောက်ဆုံးသွားမှာတော့မဟုတ်ဆွနုပွဲကတော့ရှိနေမှာပါဒါပေမဲ့ဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့တကယ်အရေးကြီးတဲ့ချက်တွေမှာသဘောတူညီချက်များမချင်းရတော့တိုက်ပွဲလျှော့ချဖို့ဖြစ်နိုင်မှာမဟုတ်
လက်ရှိမှာကရင်မျိုးသားအစည်းအရုံး KNU အပါအဝင်တနိုင်ငံလုံးအပြည့်ရက်လက်မှတ် NCA ရေးထိုးထားတဲ့လက်နက်ကိုင်စစ်ပွဲရှိပါတယ်NCA ထိုးထားရဲ့ဖွဲ့တွေမှာနိုင်ငံရေးဆွေးနွေးပွဲတွေပါဝင်တခြားတန်းသူအခွင့်အရေးတွေမမြင်ရသေးတဲ့အပေါ်မှာကြံတဲ့လက်နက်ကိုင်ဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်။ဒီအခြေအနေတွေကိုရှောင်နိုင်ဖို့ဆိုရင်အစိုးရအနေနဲ့တိုင်းရင်းသားအခွင့်အရေးတွေနဲ့ပတ်သက်ပြီး PPP ပြင်ဖော်ထုတ်သင့်ဖို့လိုကြောင်းဦးမောင်မောင်စုကပြောပါတယ်
။တကယ်တိုင်းရင်းသားခွင့်အရေးနဲ့ပတ်သက်ပြီးဥပဒေပိုင်းရာရောလက်တွေ့ပိုင်းရာရောတိုင်းရင်းသားတွေဘက်ကပါခွင့်အရေးမှရဲ့ထူးရတာလားမရှိသေးရင် NCA လမ်းကြောင်းနဲ့ပတ်သက်ပြီးတော့ကိုယ်ပြောတာနဲ့ဝင်လာတတ်တာထုံးစံမယ်အဲ့လိုအခြေအနေမျိုးပေါ်မလာသေးပဲနဲ့တော့ SC နဲ့ပတ်သက်ပြီးတော့မထူရသေးတဲ့လူတွေအယုံကြည်မရှိတာတိတ်ပြီးတော့အံ့ဩစရာကိစ္စတော့မဟုတ်ပါဘူး
တိုက်ပွဲကြီးရေမဟုတ်ပဲတိုက်ပွဲငယ်တွေဂျူကြားဖြစ်နေရကြောင်းငြိမ်းချမ်းရေးဆွေးနွေးပွဲကိုထိခိုက်နိုင်မှာမဟုတ်ကြောင်းလဲတက်မတော်အငိမ့်စားအရာရှိနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာအောင်မျိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တစ်ဖက်ဖက်ကနေပြီးတော့ထိုးစစ်အတွင်လှုပ်လာတဲ့တိတာထင်ရှားတဲ့ဒီဟာလက်နက်ကိုင်ပဲလို့တက်ကပဲလို့ပြောရတယ်မရှိဘူးဆိုရင်တော့ငင်းချင်းဆွနေပွဲကိုတော့ကျွန်တော်တို့အထီးကိုင်မရှိဘူးထိုးလိုက်ကြည့်စားပဲကျွန်တော်ဘက်ကလည်းသခိုင်းတွေကိုတွတ်တိုက်တယ်ပိတ်နေပါ냐ဆိုတော့ဒါတော့ major off ပေါ့အထီးကစစ်စစ်အဲ့ဒါမျိုးမရှိဘူးဆိုရင်တော့ကျွန်တော်တို့အပြစ်ခတ်ရစဲရေးဆွနေပွဲပေါ်မှာဘာမှထိခိုက်မှုမရှိပါဘူးချစ်တွေ့မှုတွေတိုက်ပွဲဖြစ်မှုတွေတော့ဒါတွေကတော့အသေးတွေကတော့ရှိနေမှာဒါပြုတ်ဖြစ်စေလို့ပဲသဘောထားရမှာပေါ့နော
်အစိုးရငင်းချင်းကိုဇက်လဲတွေတက်မတော်ဘက်ကကိုဇက်လဲတွေမြောက်ပိုင်းမဟာမိတ်လေးပွဲကကိုဇက်လဲနောက်ဆုံးအကြိမ်တွေ့ခဲ့တဲ့စက်တင်ဘာ18ရက်ဆွေးနွေးပွဲမှာသဘောတူညီချက်အချို့ရခဲ့ပြီးမြဲတိကျရဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးခဲ့ရပါနှစ်ဖက်အပြည့်ရလက်မှတ်ရေးထိုးနိုင်ဖို့လက်ရှိတိုက်ပွဲတွေရပ်တန့်နိုင်ဖို့စစ်ရှောင်တွေနေရပြန်နိုင်ဖို့နဲ့တက်နေရချထားရေးကိစ္စတွေကိုနောက်လာမယ့်တွေ့ဆုံပွဲတွေမှာဆွေးနွေးကြဖို့ကိုလည်းသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်